လာတော့ကြဆန္ဒပြဝေးတွေနဲ့မညီနေသက်ဖြစ်နေတဲ့ဟောင်ကောင်ကိုပိုင်ဥက္ကဋ္ဌခွင့်ရဒေသကဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြပြီးသူကိုထောက်ခံတဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်ကွန်ဂရက်တော်ကကြာသပတေးနေ့မှာတည်ပြုလိုက်ပါပြီ။ဟောင်ကောင်လူ့အခွင့်အရေးနဲ့ဒီမိုကရေစီဥပဒေဆိုတာကိုအောက်လွှတ်တော်ကတကယ်နဲ့အတည်ပြုပါတယ်။ဒီဥပဒေအရဟောင်ကောင်ကိုအမေရိကန်ကပေးထားတဲ့ကိုယ်တော်ရေးဆိုင်ရာအထူးအခွင့်အရေးကိုဆက်ပေးတင်တင်နှစ်ဆင်သုံးသပ်ဆက်ဆက်ရပါမယ်။ဒါပြင်လူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတရုတ်နဲ့ဟောင်ကောင်တာဝန်ရှိသူတွေပေါ်အမေရိကန်တန်ခတ်အရေးယူမှုတွေချမှတ်ဖို့လည်းအခွင့်အာဏာပေးထားပါတယ်။ဒုတိယဥပဒေမူကြမ်းကတော့မြေယူဖို့ရောဘာဂျီနဲ့မိသားပိုက်တွေအပါအဝင်အတန်းအတွင်းမပေးနိုင်တဲ့ခရမ်းနဲ့ပစ္စည်းတွေတင်ပို့တာကိုပိတ်ပင်တားမြစ်တဲ့ဥပဒေပါ။အဲဒီဥပဒေကြောင့်နှစ်ခုစလုံးကိုအထက်လူတော်မှအတည်ပြုအပြီးနောက်တဲ့အကြောင်းပါပဲ။အောက်လူတော်ကတည်ပြုတဲ့အကြောင်းဥပဒေကြီးလက်မှတ်ထိုးအတည်ပြုဖို့သမ္မတဒေါ်နယ်ထရန့်စီပို့မှဖြစ်ပါတယ်။ဥပဒေကြမ်းတွေကိုသမ္မတထရန့်ကလက်မှတ်ထိုးအတည်ပြုပြဋ္ဌာန်းမယ်လို့သမ္မတအင်ဂျီတော်ကပြောထားပါတယ်။ဒီဥပဒေမူကြမ်းပေကြောင့်အမေရိကန်နဲ့တရုတ်ကြားကိုယ်တော်ရေးဆိုင်ရာသဘောတူညီချက်တခုရဖို့အတားအဆီးဖြစ်လာနိုင်ခြင်းရှိတယ်လို့မြင်ကြပါတယ်။